မင်္ဂလာပါရှင် ISB မြန်မာရဲ့ podcast အစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့2021ခုနှစ် March လ25ရက်နေ့ကအလေးထားရမယ့်အကြောင်းအချက်များအမှတ်၁၁အဖြစ်ဖော်ပြခဲ့တယ်။အာဏာရှင်ရဲ့နိုင်ငံရေးအင်အားကိုခြိနှက်သွားအောင်အကြမ်းမဖက်လူထုလှုပ်ရှားမှုနှီးမျိုးစုံနဲ့အဆက်မပြတ်ဖိအားပေးဖို့လိုတဲ့ဆိုတဲ့သုတေသနရှုထောင့်အရာလေးလာချက်ကိုဒီတစ်ပတ်မှနားဆင်ရပါမယ်။ဆရာနာရှင်စနစ်ရဲ့အုပ်ချုပ်မှုကိုအန်တုဖြိုချဖို့လှုံ့ဆော်ကြတဲ့အခါအကြမ်းမဖက်တဲ့ပြည်သူတွေဘက်မှဘလို့စွမ်းရည်မျိုးတွေလက်နက်မျိုးတွေရှိဖို့လိုမလဲ။ချင်ရှားတဲ့နိုင်ငံရေးသိပ္ပံပညာရှင်ဖြစ်တဲ့ဂျင်းရှက်ကတော့နိုင်ငံရေးအင်အားကိုပဲအကူဖို့တိုက်တွန်းခဲ့ပါဗျ။ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရတွေကိုဖယ်ရှားထိန်းသိမ်းပြီးရာဇပလင်ဘော်ကိုအာဏာသိမ်းခေါင်းဆောင်တွေတတ်ထိုင်လိုက်နိုင်တာနဲ့အာဏာရှင်တွေဟာတိုင်းပြည်ကိုအုပ်ချုပ်နိုင်တဲ့ထိန်းချုပ်ခွင့်ရသွားကြတာမဟုတ်ပါဘူး။အာဏာသိမ်းယူမှုအထမ်းများဖို့ဆိုရမှာအာဏာသိမ်းအဖွဲ့အစည်းဟာအစိုးရရန်တရားကိုအုပ်စိုးမိနိုင်ဖို့လိုသလိုပြည်တွင်းမှာရှိတဲ့လူမှုစည်းပွားအဖွဲ့အစည်းတွေဩဇာတိတ်ကမကြီးသူပုဂ္ဂိုလ်တွေရဲ့လက်ခံမှုရှိမှဖြစ်နိုင်ပါလိမ့်မယ်။တနည်းအားဖြင့်ဆက်အာဏာရှင်တွေကလူအဖွဲ့အစည်းရဲ့အကူအညီထောက်ခံမှုမရှိရင်နိုင်ငံရေးအင်အားမရှိရင်အုပ်ချုပ်မှုရန်တရားလည်ပတ်ဖို့ခက်ခဲစေနိုင်လို့ဖြစ်ပါတယ်။အာဏာရှင်တွေနိုင်ငံရေးအင်အားရှိမရှိဆိုခြင်းအပေါ်ဂျင်းရှက်ပြောတဲ့အခါအာဏာတောက်တိုင်ချောင်းချောင်းအပေါ်မူတည်တာကိုတွေ့နိုင်ပါတယ်။နံပါတ်၁အာဏာကင်ဆွဲအုပ်ချုပ်ခွင့်ရှိခြင်းအာဏာကင်ဆွဲအုပ်ချုပ်ခွင့်ရှိခြင်းဆိုရက်လူတို့ကအာဏာရှင်အဖွဲ့အစည်းဟာတရားဝင်ဖြစ်တဲ့ဒါကြောင့်အာဏာရှင်တွေချမှတ်တဲ့စည်းမျဉ်းတွေဥပဒေတွေနဲ့အညီနေထိုင်မယ်လို့လက်ခံလိုက်ကြတာ။နံပါတ်၂လူစွမ်းအားအရင်အမြစ်လုံလောက်စွာရှိခြင်းလူစွာအရင်မြစ်လုံလောက်စွာရှိခြင်းဆိုရဲအာနာရှင်စနစ်အောင်မှာနာခံမယ်ပူပေါင်းမယ်ကုညီမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေဟာအင်အားကောင်းသလားဩဇာရှိကြသလားနာမည်ကောင်းရှိသလားနံပါတ်3အာနာရှင်အဖွဲ့အစည်းရဲ့အသိပညာနဲ့လုပ်ငန်းဆိုင်ရာကျန်းကျင်မှုရှိခြင်းအာနာရှင်အဖွဲ့အစည်းရဲ့အသိပညာနဲ့လုပ်ငန်းဆိုင်ရာကျန်းကျင်မှုရှိခြင်းဆိုရက်အာဏာရှင်အဖွဲ့အစည်းဟာနီးနာကျွဲဝါပြီးလုပ်ငန်းတွေကိုကျန်းကျင်ပိုင်နိုင်စွာစီမံဆောင်ရွက်တာ။နံပါတ်၄ရုပ်ဝတ္ထုပစ္စည်းများရင်းမြစ်များလုံလောက်စွာရှိခြင်းရုပ်ဝတ္ထုပစ္စည်းများရင်းမြစ်များလုံလောက်စွာရှိခြင်းဆိုရက်တဘာဝတည်ရန်စားတာငွေကြေးအရင်းအမြစ်စီးပွားရေးစနစ်ပို့ဆောင်ဆက်သွယ်ရေးစနစ်တွေအပေါ်မှာအာဏာရှင်ကဘလောက်ထိန်းချုပ်နိုင်မှုရှိသလဲ။နံပါတ်5လူထုယုံကြည်ချက်ပြတ်သွားစေမယ့်အကြောင်းများလူထုယုံကြည်ချက်ပြတ်သွားစေမယ့်အကြောင်းများဆိုရက်လူထုကအာဏာရှင်ကိုကြောက်ပြီးယုံကြည်ချက်ပြတ်သွားမယ်ဗတ်ပြောင်းသွားစေနိုင်မယ့်အကြောင်းများရှိသလားနံပါတ်6ဖိနှိပ်အရေးယူဆောင်ရွက်ခြင်းဖိနှိပ်အရေးယူဆောင်ရွက်ခြင်းဆိုရက်အကြမ်းမဖက်လှုပ်ရှားမှုတွေကိုအာဏာရှင်ကချိန်ချောက်ခြင်းထိရောက်အောင်ဖိနှိပ်အရေးယူနိုင်ခြင်းတွေလုပ်နိုင်စွမ်းရှိလားစတာတွေပဲဖြစ်ပါတယ်။ပြည်သူတွေကဒီတောက်တိုင်တွေကိုလှည့်ဖြိုခြင်းအပြင်အာဏာရှင်ရဲ့နိုင်ငံရေးအင်အားကိုရုပ်ရုပ်အောင်လုပ်ပြီးအာဏာရှင်တွေရဲ့အာဏာကိုင်ဆွဲချေလည်မှုလက်လွတ်ဆုံးရှုံးအောင်လုပ်နိုင်ပါတယ်။ကဘာတဝံအကြမ်းမဖက်လူထုတော်လှန်ရေးတွေမှာတနိုင်ငံနဲ့တနိုင်ငံဆောင်ရွက်ပုံနီးနာတွေမတူကြပေမယ့်အာဏာရှင်ရဲ့တောက်တိုင်တွေကိုတဖြည်းဖြည်းဖြိုလဲတဲ့နည်းနဲ့နိုင်ငံရေးအင်အားဆုပ်ယုပ်စေပြီးအာဏာစွန့်ခွာအောင်လုပ်နိုင်ခဲ့တဲ့အတာတကအများကြီးရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတူနီရှား၊အီဂျစ်နဲ့ယူကရိန်းနိုင်ငံတွေမှာဖြစ်ခဲ့တဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာအာဏာသိမ်းစစ်တပ်ရဲ့နိုင်ငံရေးအင်အားကျဆင်းအောင်နှီးမျိုးစုံနဲ့အဆက်မပြတ်ဖိအားပေးခဲ့ပြီးနောက်ဆုံးမှာလူထုလိုလားတဲ့ရလဒ်ကိုဖော်ဆောင်နိုင်ခဲ့ပါတယ်။ဒီနီလန်တွေထဲမှာအာဏာဆက်မတည်ဆောက်နိုင်အောင်ဝန်ထမ်းတွေအလုံမစင်တာ၊အခွန်မပေးတာ၊အာဏာရှင်တွေနဲ့မပူပေါင်းတာ၊သူတို့နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေထုတ်ကုန်တွေကိုမတုံ့ဆွဲဘဲတပိတ်မှောက်တာစသဖြင့်ရသမျှနီးနဲ့အာဏာရှင်တွေကိုစန့်ကျင်တာတွေလည်းပါဝင်ခဲ့ပါတယ်။အကြမ်းမဖက်လှုပ်ရှားမှုနဲ့အာဏာတောက်တိုင်6တိုင်ကိုဖျို့လဲနိုင်ခြင်းအပြင်အာဏာသိမ်းအဖွဲ့အတွင်းကခေါင်းဆောင်အချို့ဟာပြည်သူဘက်ကိုပြောင်းလဲရပ်တည်လာတာနိုင်ငံတကာဝင်ရောက်ဖြန့်ပြေးမှုတွေရှိလာတာစတဲ့အာဏာရှင်တွေအာဏာလက်လွတ်ရေးကိုအထောက်အကူဖြစ်စေမဲ့အကြောင်းတရားတွေကိုပေါ်ပေါက်စေအောင်စိတ်ဆော်တွန်းအားပေးနိုင်တာကြောင့်အလေးထားသင့်ပါတယ် အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးလူထုလှုပ်ရှားမှုအောင်မြင်စေဖို့လက်နက်မဲ့ပြည်သူတွေဘက်မှဘလို့စွမ်းရည်မျိုးတွေရှိဖို့လိုမလဲဆိုခြင်းအတွက်ဂျင်းရှက်ပြောခဲ့တဲ့အာဏာထောက်တိုင်6ချောင်းကိုချီနေစေနိုင်မလားဆိုတာနဲ့ချိန်ထိုးပြီးနားလည်နိုင်တာမို့မြန်မာနိုင်ငံနဲ့စီလျော်ပါတယ်ထောက်တိုင်တစ်ကနေ၄အထိကိုမြမပြည်သူတွေကလှုပ်ဆောင်နေပြီးအတန်အသင့်အောင်မြင်နေပါဗျ။နံပါတ်၁ဖေဖော်ဝါရီလ၁ရက်ကနေအခုအချိန်ထိအာနာသိန်းစစ်ကောင်စီရဲ့အာနာဆက်အသက်မဝင်နိုင်အောင်ပြည်သူတွေကတိုက်ပွဲပုံတံတန်းမျိုးစုံနဲ့အန်တူကဲကြပါဗျ။အကြမ်းမဖက်လှုပ်ရှားမှု Civil Disobedience Movement CDM မှာအစိုးရဝန်ထမ်းတွေပါဝင်ခဲ့ကြတာအာနာသိန်းစစ်ကောင်စီရဲ့အမိန့်အရဖြစ်လာတဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေကိုကိုမြုပ်ကိုရွာတွေမှာအုပ်ချုပ်ခွင့်မပေးတာအစိုးရအဖြစ်အတိမတ်မပြုတာကြောင့်အခွန်မဆောင်တာလျှက်စစ်သုံးဆွဲမှုအခကြေးငွေမပေးဆောင်တာစာလာတွေကိုပြုလုပ်ကြပါတယ်နံပါတ်2အာနာသိန်းစစ်ကောင်စီရဲ့ရန်တရားမှာပါဝင်နေသူတွေဟာအရေးချင်းပေါ်မူတည်ပြီးရွေးချယ်ခန့်အပ်တာထက်အရင်ရွေးကောက်ခံအစိုးရခေါင်းဆောင်တွေနဲ့ပြဿနာရှိခဲ့သူတွေအာနာသိန်းစစ်ကောင်စီကိုတစ္ဆာခံမဲ့သူတွေကိုသာရွေးချယ်ခဲ့တာဖြစ်ပါတယ်ဆက်အာနာသိန်းမှုကိုလက်မခံတဲ့အနေနဲ့နာမည်ကုန်သတင်းကြော်ကြားသူအများစုကအာနာသိန်းစစ်ကောင်စီရဲ့ရန်နရမှာပါဝင်ခဲ့ခြင်းမရှိဘဲစန့်ကျင်ခဲ့ကြပါတယ်တစ်ချိန်တည်းမှာပဲဆက်အာနာရှင်စနစ်ရန်နရမှာပါဝင်နေသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေသူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေအပေါ်နာမည်နဲ့တကွဖော်ထုတ်ပြီးလူမှုရေးပြစ်ဒဏ်ခံမှုတွေကြကြပြန့်ပြန့်ဖြစ်ပေါ်လာတာကြောင့်ပါဝင်ခြင်းမရှိဘဲစန့်ကျင်ခဲ့ကြသူတွေလည်းရှိပါတယ်။ကျန်းမာရေးဝန်ထမ်းတွေလို professional တွေပညာရှင်တွေအပါအဝင်အစိုးရဝန်ထမ်းတွေကလည်းလုပ်ငန်းဝင်မဝင်တော့ဘဲအကြမ်းမဖက်လှုပ်ရှားမှုတွေမှာပါဝင်ခဲ့တာကြောင့်လူစွမ်းအားအရင်းအမြစ်ပိုင်းမှာများစွာထိခိုက်မှုများရှိပြီးအုပ်ချုပ်မှုရန်နရာကောင်းမွန်စွာလည်ပတ်ဖို့အတွက်အကြက်အတဲကြုံစီခဲ့ပါတယ်။နံပါတ်3ဆန္ဒထုတ်ဖော်နေကြတဲ့ပြည်သူတွေကိုအင်အားသုံးအကြမ်းဖက်ဖိနှိပ်ဖြိုခွင်းမှုတွေလုပ်နေချိန်မှာဆရာနာရှင်တွေဟာသူတို့ကိုထောက်ခံသူတွေပူးပေါင်းဆောင်ရွက်သူတွေရဲ့လုပ်ငန်းကျွမ်းကျင်ပိုင်နိုင်မှုနဲ့အသိပညာကျွဲဝမှုအားနည်းတာတွေကိုထည့်သွင်းစဉ်းစားမှာမဟုတ်ပါဘူး။ဒါပေမဲ့အစိုးရရန်တရားအမှန်တကယ်လဲပတ်ဖို့လိုလာတဲ့အချိန်မှာတော့ကျွမ်းကျင်မှုမျိုးလည်းမရှိအသိပညာအတတ်ပညာရှင်တွေကလည်းမပူးပေါင်းတော့တဲ့အခါဒုက္ခတွေ့စေမှာဖြစ်ပြီးသူတို့ရဲ့နိုင်ငံရေးအင်အားချိနှဲမှုအပေါ်တက်ရောက်စေမှာဖြစ်ပါတယ်။နံပါတ်၄ပုဂ္ဂလိကဘဏ်တွေလိုမျိုးစီးပွားရေးလုပ်ငန်းစုတွေကိုမလဲပတ်နိုင်အောင်ဆောင်ရွက်ခြင်းဖြင့်လည်းရဝတ္ထုပစ္စည်းတွေရင်းမြစ်တွေအပေါ်အာဏာသိမ်းစစ်ကောင်စီကမထင်းချုံနိုင်အောင်ပြည်သူတွေကဖိအားပေးခဲ့ပါတယ်။အာဏာထောက်တိုင်၅နဲ့၆တို့မှာဖော်ပြထားသလိုသူတို့တွေအပေါ်ထောက်ခံလာအောင်အာဏာသိမ်းစစ်ကောင်စီကဖိနှိပ်မှုမျိုးစုံနဲ့ဆောင်ရွက်လာသလိုသူတို့ပြောတဲ့အတိုင်းမနေရင်ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုပြီးချင်းချောက်ချင်းအပြင်လေသူတို့ရဲ့နိုင်ငံရေးအာဏာဆက်ကိုပြန်လည်တည်ဆောက်နိုင်ဖို့ကိုလည်းစစ်ကောင်စီကအားထုတ်နေတာတွေ့ရပါတယ်။ဆန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်ပစ်ခတ်နေနေတာဆန္ဒထုတ်ဖော်သူတွေကအကြမ်းဖက်မှုတွေလုပ်လာတယ်ဆိုပြီးလူအများစုရဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေအပေါ်ပုံဖြတ်ဖို့ကြိုးစားလာတာညအချိန်မတော်လူကြီးတိတ်ချိန်ပါရရွာရတဲ့လက်နက်တွေနဲ့ဝင်ရောက်ပြီးအတန်ဘုံတွေဖောက်တာညဉ့်ညန်းစွာဆဲရီတိုင်းထွာပြီးတနက်တွေနဲ့အစမပြတ်ပစ်ခတ်ခြောက်လှန်တာပြည်သူတွေရဲ့ပိုင်ဆိုင်မှုတွေစတိုးဆိုင်ရင်အစာတောက်စသဖြင့်တွေကိုဖျက်ဆီးယူဆောင်တာတွေလုပ်ပြီးပြည်သူတွေကြောက်စိတ်ဖြစ်အောင်ဖန်တီးယူရင်စစ်ကောင်စီကိုလက်ခံလာအောင်ကြိုးပမ်းတာတွေလည်းရှိလာပါတယ်တစ်ချိန်တည်းမှာပဲပြည်သူတွေရဲ့ဆန္ဒပြမှုနောက်ွယ်မှာ NLD ပါတီရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဂိုင်းဆွဲပြီးလူလူယုံကြည်မှုပြတ်ပြားစေဖို့ရွေးကောက်ခံ NLD ခေါင်းဆောင်တွေကိုဂုံသိက္ခာထိပါစေမဲ့ဥပဒေပုံမှန်တွေနဲ့တရားစွဲဆိုတာအာဏာသိမ်းစစ်ကောင်စီရဲ့တရားဝင်မှုကိုချိန်ချောင်းနေတဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အဖွဲ့ဝင်တွေနဲ့ CDM မှာပါဝင်သူတွေထောက်ခံအားပေးသူတွေကိုဝရမ်းထုတ်တာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုလို့ကြီးလေးတဲ့ပြစ်မှုတွေတက်ဖို့အရေးယူဖို့လှုံ့ဆော်နေကြတာတွေကလည်းအာဏာသိမ်းစစ်ကောင်စီကသူတို့ရဲ့နိုင်ငံရေးအာဏာကိုစူးစီးဖို့ကြိုးပမ်းနေတဲ့အချက်အဖြစ်တတိချက်စရာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်စစ်အာဏာရှင်စနစ်ဆန့်ကျင်ရေးလူထုလှုပ်ရှားမှုအောင်မြင်စေဖို့အတွက်အာဏာထောက်တိုင်1ကနေ4အထိကအရေးကြီးသလိုအာဏာထောက်တိုင်5နဲ့6တို့ကြောင့်လည်းအာဏာရှင်တွေရဲ့အကြောက်တရားသွင်းဖိနှိပ်ခြင်းနဲ့နိုင်ငံရေးအင်အားပြန်လည်တည်ဆောက်နေမှုဆက်ကွင်းနဲ့ဝင်သွားတတ်တာကိုသတိပြုရပါမယ်။အုပ်ချုပ်ခံဒါမှမဟုတ်အုပ်ချုပ်စရာလူထုမရှိရင်အာဏာသိမ်းလိုက်ရုံနဲ့အာဏာတည်တာမဟုတ်တဲ့အတွက် အာနာရှင်တွေအနည်းနဲ့အမြန်အာနာဆုံးခွာဖို့ဆိုရင်လူလူရဲ့အကြမ်းမဖက်လှုပ်ရှားမှုဟာအစွမ်းထက်ဆုံးလက်နက်ဖြစ်ပါတယ်။ဒါကြောင့်အာနာရှင်တွေရဲ့နိုင်ငံရေးအင်အားရုပ်ရော်အောင်လုပ်တဲ့နေရာမှာနိုင်ငံရေးသိပ္ပံပညာရှင်ဂျင်းရှက်ပြောတဲ့အာနာကြောက်တိုင်6ချောင်းလုံးကိုဖြိုချနိုင်ရေးကလည်းလေ့လာသင့်တဲ့အကြောင်းတရားတစ်ခုဖြစ်ပါတယ်။အခုဖတ်ကြားခဲ့တဲ့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအပေါ်အလေးထားရမယ့်အကြောင်းအချက်တွေကိုသုတေသနရှုထောင့်ကနေအကျိုးပြုနိုင်စေဖို့အတွက် ISB မြန်မာက What Matters ဆိုတဲ့ကဏ္ဍတစ်ခုအနေနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီကဏ္ဍဟာသုတေသနတွေးရှိချက်တွေကိုအခြေခံပြီးအလေးထားတဲ့ကိစ္စရပ်တွေနဲ့ data အချက်လက်တွေကိုလူတိုင်းလလန်းမြင်နိုင်အောင်မိတ်ဆက်ပေးသွားဖို့ရည်ရွယ်ပါတယ်။ကိစ္စရဲ့မိစ္ဆာချက်တွေကိုအမှန်အမှားယကြည်ပြတ်သဘောရှုမြင်မှုမဟုတ်ပဲအုံနှောင်နှိုးဆွဖို့စဉ်းစားဆင်ခြင်စရာအဖြစ်ပေါ်ပြလိုတာဖြစ်ပါတယ်။အခုလိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ ISP မြန်မာကတင်ဆက်နေတဲ့အမျိုးမျိုးသောအကြောင်းအရာတွေကို ISP မြန်မာ website မှာလည်းဝင်ရောက်ဖတ်ရှုအေးလာနိုင်ပါတယ်။